ဒီကနေ့ရနာသွားပြီဖြစ်တဲ့နဝမပုံမှန်လွှတ်တော်အစည်းအဝေးတွေအတွင်ပြည်ထောင်စုလွှတ်တော်အတွင်မှာတော့ငွေကြေးခဝါချတဲ့ဥပဒေ၊စားသုံးသူကာကွယ်ရေးဆိုင်ရာဥပဒေ၊သတင်းမီဒီယာဥပဒေ၊ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းဆိုင်ရာလုပ်ငန်းဥပဒေတွေအပြင်မြမစီးပွားရေးဇုန်နဲ့ဆိုင်တဲ့ဥပဒေတွေကိုအတည်ပြုပြဋ္ဌာန်းနိုင်ခဲ့တယ်လို့အစိုးရဝန်ထမ်းတွေလစာ2000တိုးရေးဆိုတဲ့ဥပဒေကြမ်းတွေကိုလည်းဆွေးနွေးဖို့အတွက်လက်ခံခဲ့တာတွေရှိပါတယ်။အလားတူပြည်သူလွှတ်တော်မှာတော့အာဂတိလိုက်စားမှုကိုပြင်ဆင်တဲ့ဥပဒေကြမ်းကိုဆွေးနွေးဖို့လက်ခံလိုက်တယ်လို့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာရန်ပုံငွေနဲ့ပတ်သက်တဲ့ဥပဒေကြမ်းတွေကိုလည်းနိုင်ခဲ့တယ်လို့လှိုင်မြုပ်နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဒေါက်တာဝင်းမြင့်ကပြောပါတယ
်ဒီကဲလွှတ်တော်မှာအဓိကတော့လူမှုပြည်ပေါ့နော်အဲ့ဒါလေးကျွန်တော်တို့ဟောဖြစ်ပါတယ်အဓိကသာဆောင်ရွက်ပါတယ်အတိုက်ချက်ကိုဆွေးနွေးကြရတာပေါ့နော်ဒီကဲလွှတ်တော်မှာဟုတ်ကဲ့ဟောင်ကောင်ဆိုင်ရာဥပဒေလေးကျွန်တော်တို့အရေးကြီးချထားပြီးခဲ့ပါတယ်ဟောင်ဥပဒေကတော့တော်တော်လေးများပါတယ်ကျွန်တော်တို့ဒီတော်တော်လေးမှာချထားပြီးခဲ့တာအဓိကတော့ကျွန်တော်ဒီမှာပါလာတော့ခေါင်းခေါင်းဆိုင်ရာဥတွေပေါ့ဆရာတွေဖြတ်ထားပြီးရတယ်ဒီနောက်ဆုံးနေ့မှာဆိုရင်တော့လူ့ခွင့်ရေးဆိုင်ရာကော်မရှင်နဲ့ပတ်သက်တဲ့ဖြေစာတွေလည်းဒါကျွန်တော်တို့ဆုံးဖြတ်ပေးခဲ့ပါတယ်။အော်အဲ့ဒီလူ့ခွင့်ရေးဆိုင်ရာကော်မရှင်မှာဖွဲ့စည်းထားတဲ့ကော်မရှင်ရဲ့ပုံစံရဲ့
အမျိုးသားလွှတ်တော်မှာတော့နိုင်ငံရေးပါတီတွေမှတ်ပုံတင်ခြင်းဥပဒေကိုပြင်ဆင်တဲ့ဥပဒေကိုအတည်ပြုတာပြည်သူ့လွှတ်တော်နီးတူသတင်းမီဒီယာဥပဒေတွေကိုအတည်ပြုနိုင်တာအပြင်တခြားရေးကြည့်တဲ့ဥပဒေတွေကိုလည်းဆွေးနွေးနိုင်ခဲ့တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးညွန့်တင်ကပြောပါတယ်
။ဒီပတ်ကတော့အမျိုးသားလွှတ်တော်ကတော့ဥပဒေတော်တော်များများလေးပြဋ္ဌာန်းနိုင်ပါတယ်။နောက်ပြီးတော့အရေးကြီးတာလေးလည်းဟိုဆွေးနွေးဖြစ်တာပေါ့လေ။အထူးသဖြင့်တော့ဟိုစားမီဒီယာဥပဒေအဲ့တော့မြူသားလွှတ်တော်ဘက်ကအတည်ပြုပြီးတော့ပြည်သူ့လွှတ်တော်ဘက်ကိုပို့လိုက်တာပေါ့။ကျန်းဖက်မျိုးတိုက်ဖက်ရေးရဲ့နောက်တစ်ခုကငွေကြီးခွာချတာလေ။ Laundering Anti Money Laundering Law ပေါ့နော်။မြူသားတစ်ခုလုပ်တယ်ပြည်သူတစ်ခုလုပ်တယ်။
ဒီတော့နောက်တစ်ချိန်ပြန်စားဖို့ရှိတဲ့ဒသမပုံမှန်အစည်းအဝေးအတွင်းပြည်သူ့လွှတ်တော်မှဘာတွေများဆက်ပြီးတော့ဆွေးနွေးဖို့ရှိပါသလဲ။ဒေါက်တာဝင်းမြင့်ပြောပြတာကအ
စည်းအဝေးမှာတော့အဓိကတော့ကျွန်တော်ပြီးသွားတဲ့ဒီအကောင့်ကောက်ဆိုင်ဥပဒေရှိတာပေါ့နော်အဲဒီအကောင့်ကောက်ဆိုင်ဥပဒေမှာကုန်သွယ်လုပ်ငန်းကုန်စည်ဆိုတာတော့ကျွန်တော်တို့အစီအရောက်ဖြစ်ပြီးတော့ဒီဆက်မလိုအပ်ချက်တွေအမှန်ရှိတယ်ဒါနဲ့ပတ်သက်ပြီးတော့ဆင်ဆင်ကျက်ပေါ့ဒီဆက်မဆောင်ရနိုင်အောင်ပေါ့နော်ကျွန်တော်တို့နိုင်ငံရဲ့ဒီကုန်သွယ်လုပ်ငန်းကုန်ဥပဒေအခြားနိုင်ငံမှာရှိတဲ့ကုန်သွယ်လုပ်ငန်းကုန်ဥပဒေနဲ့တန်းတူဆင်ဆင်တစ်ခုရအောင်လို့ဆက်လက်ပြီးတော့ဆင်ဆင်ကျက်လေးတွေဆောင်ရွက်နိုင်အောင်လို့ကြိုးစားဆောင်ရွက်ဖို့ရှိပါတယ်ဟုတ်ကဲ့
ဒီကနေ့ကျင်းပပြီးစီးသွားတဲ့နဝမအကြိမ်လွှတ်တော်အစည်းအဝေးတွေအတွင်းမှာလွှတ်တော်ရဲ့ဥပဒေပြုရေးအပိုင်းနဲ့ဒီဥပဒေကိုအကောင့်ထည့်ဖော်ရတဲ့ဆိုရလုပ်ငန်းတွေကြားမှာတွေ့တက်မှုရှိပါသလားဒီမေကွန်အပေါ်ကိုတော့ဒေါက်တာဦးဝင်းမြင့်အမြင်က
လို့ပြောမယ်ဆိုတော့တွေ့တက်မှုလို့ရှိပါတယ်ဒါပေမဲ့တို့ကျွန်တော်အလုံးတော်လည်းဟိုဒီအကြိမ်တို့ကလာအတွင်းမှာမဖြစ်နိုင်ဘူးနော်ဒီဘက်ကဟိုဥပဒေပြုဖို့ဆိုတာလည်းဟိုကျွန်တော်တို့လွှတ်တော်ရေးမှာလည်းအထွေထွေလေးတွေအနေနဲ့လိုအပ်တာရှိတယ်လေးလံမှုတွေလည်းလိုတာရှိတယ်ကျွန်တော်တွေ့တော်ဘက်ကလည်းကျွန်တော်တို့ကဆူရီပြပြလို့ကတောင်းတဲ့ပေါ်ဆောင်ရတဲ့ဒီအုပ်ချုပ်ရေးဆိုင်ရာဖွဲ့စည်းရေးကဟိုလက်တွေ့ကျင့်သုံးတဲ့အပိုင်းလေးတွေမှာတည်းပဲအခက်အခဲတွေရှိနေတာပေါ့နော်ဒါလေးတွေကိုကျွန်တော်တို့ကအခက်နဲ့တစ်ဖက်နားလည်တက်ခံပြီးတော့မှဟိုဥပဒေတိုင်းပြောင်းပြအုပ်ရေးစုံမှုဖြစ်အောင်တော့ဆက်လက်ပြီးကြိုးစားဆောင်ရွက်ဖို့တို့ပါလေဟိုနိုင်ငံသားတွေအတွက်ကျုပ်ပြုတဲ့ဥပဒေဖြစ်အောင်ပထမဆုံးဖြစ်ဖို့လိုပါလေမှားနေတာရှင်ပြင်ဖို့လိုပါလေအပြီးသွားပြီဆိုရင်တော့တက်တွေ့အဲပဲအဲ့ဒီလေးကအသက်ဝင်အောင်လို့အားလုံးပူးပေါင်းပြီးတော့ဥပဒေကျူတဲ့အဖွဲ့တွေရောတစ်ခါကကျန်သုံးမဲ့အဖွဲ့တွေရောဒီနိုင်ငံဆောင်ရွက်ဖို့လိုပါလေဒီလိုလိုလေ
ဒါကတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဦးဝင်းမြင့်ပါရှင်။ဒါပေမဲ့အခုလွှတ်တော်ရဲမှအတည်ပြုပြဋ္ဌာန်းလိုက်တဲ့ဥပဒေတွေကိုအစိုးရဘက်ကအကောင့်အထည်ဖော်တဲ့အခါမှာအခုနောက်ပိုင်းအတော်လေးတိုးတက်လာတာတွေ့ရတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးညွန့်တင်ကသုံးသပ်ပါတယ်။
အဲ့ဒါတော့ပြီးသွားတိုးတက်လာတယ်။အစိုးရဘက်ကလည်းတော်တော်ကိုလှုပ်လာတယ်။ခုနအငယ်နဲ့လက်တွေ့ဆိုရင်တော့အငယ်ကဟို2011ခုနှစ်တုန်းကဒုတိယအကြိမ်မှာတင်တယ်အငယ်တင်ခဲ့တယ်ဒီမှာလေကြောင်းတို့တက်အောင်လုပ်ပေးဖို့ဆိုရင်အငယ်တင်လိုက်တာကိုအဲ့ဒီတော့ဝင်းကြီးကဂရီးပြူတယ်သူတို့လုပ်ပါမယ်ဆိုတော့အခုလက်တွေ့လုပ်နေပြီအရင်တော့မြန်မာလေကြောင်းမှာဟလာတို့ဗမာပိုင်းလေးဗမာလေးကုမ္ပဏီ၃လေးခုပဲရှိရနေပြီးတော့အခုခုနှစ်ခုတော့ဖြစ်လာတယ်အဲ့လိုပဲတခြားဂရီးကွေခေါ်တော့ပေါ့အဲ့ဒါတွေကိုသူတို့ fulfill လုပ်တဲ့အပိုင်းမှာသမီတော်တော်တို့တက်လာတယ်ဟိုပထမချိန်ဒုတိယချိန်တတိယချိန်နဲ့မတူဘဲနဲ့နောက်ပိုင်းမှာအခုအဲ့တော့မှချင်းရောက်တဲ့ခါမှာတော့တော့ကိုဟိုစပေါ့ဆောင်ရွက်ပေးတာကိုအကဲတော့တွေ့ရတယ်လေအများကြီးတွေ့တဲ့တာကိုတွေ့ရပါတယ
်မြို့သားလွတ်တော်ကိုယ်စားလှယ်ဦးညွန့်တင်ပါရှင်ဒီကနေ့ PC သွားတဲ့နဝမအကြိမ်လွတ်တော်အစည်းအဝေးကိုဇန်နဝါရီလ23ရက်နေ့ကနေဒီကနေ့မလ26ရက်နေ့အထိကျင်းပခဲ့တာဖြစ်ပြီးတော့နောက်တစ်ချိန်ဒသမအစည်းအဝေးကိုတော့လာမယ့်မေလတတိယပတ်နောက်ပိုင်းပြန်ဆောက်ဖို့ရှိတယ်လို့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ရှင်